American နိုင်ငံကအကြောင်းတွေမှာစိတ်ချမ်းသာရေးနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလှုံ့ဆော်မယ်လို့သမ္မတ Donald Trump ကကတိပေးလိုက်ပေမဲ့ Florida ကျောင်းမှာလူအများပြားတိုက်ဆုံခဲ့ရတဲ့တနက်နဲ့ပြစ်ခတ်မှုနောက်ဆုံးဖြစ်ရအတွက်တနက်ကင်ဆာမှုကိုထိန်းချုပ်ဖို့အတွက်တစုံတရာမပြောခဲ့တာနဲ့ပတ်သက်ပြီးတနက်ကင်ဆာမှုထိန်းချုပ်ရေးအတွက်စ조사နေသူတွေစိတ်ပျက်နေကြပါတယ် Florida ပြည်နယ် Broward County ကအထက်တန်းကျောင်းမှာအသက်16နှစ်ရွယ်ကျောင်းသားဟောင်းတဦးရဲ့အားဖြင့်ရိုက်ဖက်တနက်နဲ့ပြစ်ခတ်မှုကနေလူပေါင်း18ဦးအနည်းဆုံးသေဆုံးခဲ့ရပြီးနောက်တည့်ရက်မှာပဲသမ္မတ Trump ကဝမ်းနဲ့ခြေခွဲစွန်နဲ့ American ပြည်သူတွေကိုအခုလိုပြောကြားခဲ့တာပါသူဟာသေဆုံးတရားရသူတွေရဲ့မိသားစုဝင်တွေနဲ့ဒေသအရာရှိတွေကိုတွေ့ဆုံဖို့အတွက်အခင်းဖြစ်ပွားခဲ့ရာပါကလန်မြို့ကိုမကြာခင်တွားရောက်မှာဖြစ်ကြောင်းနဲ့ကြေညာခဲ့ပါတယ်။နိုင်ငံတော်ကိုပြောကြတဲ့မင်းကွန်းနဲ့မှ American Clingery ကိုတိုက်ရိုက်ရင်ညွှန်းပြီးသူတို့တကယ်လို့အကူအညီလိုအပ်နေတယ်ဆိုရင်ဆရာတွေမိသားစုဝင်တွေဒေသရေးအရာရှိတွေဒါမှမဟုတ်ဘာသာရေးခေါင်းဆောင်တွေစီကိုတွားရောက်အကူအညီတောင်းဖို့အတွက်ပြောကြားခဲ့ပါတယ်။လူသားအချင်းချင်းအတိတ်ပဲရှိရှိနဲ့နဲ့ဆိုင်ဆိုင်ဆက်သွယ်ပြီးအတန်းပေါ်တငယ်ချင်းအဖြစ်ကနေအင်းကြီးချင်းမိတ်ဆွေအပေါင်းအသင်းတွေဖြစ်လာနိုင်စေမဲ့ဘဝတိတ်ခါဆောင်ထင်းတဲ့ယဉ်ကျေးမှုအပြောင်းလဲရအောင်အမေရိကန်နိုင်ငံသားတွေလက်တွဲပြီးဆောင်ရွက်ဖို့လဲသမ္မတ Trump ကမှန်းကြားလိုက်ပါတယ်